မြန်မာနိုင်ငံကကြားဖြတ်လုပ်ငန်းတွေမှာလုပ်ကိုင်ခဲ့တဲ့တရုတ်နိုင်ငံသားယာနဲ့ချီတဲ့သူတွေကိုထိုင်းနိုင်ငံကနေတဆင့်တရုတ်ပြည်ကိုဒီကနေ့ပြန်ပို့ခဲ့ပါတယ်။မြောက်ပြည်မျိုးကနေမြန်မာဘက်ကပြန်ပို့တဲ့တရုတ်နိုင်ငံသားတွေကိုထိုင်းနိုင်ငံမဲဆောက်မြို့ဒေသကနေပြန်ပို့ခဲ့တာပါ။တရုတ်နိုင်ငံသားတစ်ထုပ်ကိုဒီကနေ့ပြန်ပို့လိုက်တယ်လို့ထိုင်းနိုင်ငံဂျာယေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူနီကရက်ဒစ်ဘလန်ကူရာကသတင်းတောက်တွေကိုပြောဆိုခဲ့ပေမဲ့အတိအကျတော့ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့သတင်းတပတ်ကို1500ပြန်ပို့ဖို့ထိုင်းနိုင်ငံကစီစဉ်ထားပြီးဂျာယက်ဒီဘာတရက်ကို300လောက်ပုံမှန်ပြန်ပို့ဖို့အစီအစဉ်တွေရှိတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကြာကမြန်မာဘက်ကနေတရုတ်လူမျိုး600ကိုထိုင်းနိုင်ငံကနေတဆင့်တရုတ်နိုင်ငံကိုပြန်ပို့ခဲ့ပါတယ်။အွန်လိုင်းငွေလိမ်လုံငန်းတွေအခြေစိုက်တဲ့စစ်ကောင်စီလက်အောက်ခံကရင်နယ်ကြားဆောင် BGF, DGBA, Democracy အချို့ပြုကရင်တပ်မတော်ထိန်းချုပ်ရနယ်မြေတွေကနေနိုင်ငံသားသား 8,000 ကျော်ကိုဖေဗူလာလအတွင်းကယ်ထုတ်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံဘက်ကနေဆက်မှာတောင်းတနေကြတဲ့တရုတ်လူမျိုးအများအပြားပါဝင်တဲ့နိုင်ငံစုံကနိုင်ငံသားတွေကိုနေရာပြန်ပို့နိုင်ရေးအတွက်ထိုင်းမြန်မာတရုတ်တာဝန်ရှိသူတွေကသဘောတူခဲ့တယ်လို့ထိုင်းနိုင်ငံဂျာယီဝန်ကြီးမယ်ရစ်စင်ဂျန်ပေါန်ဆာကပြီးခဲ့တဲ့တစ်ပတ်ကလည်းပြောကြားခဲ့ပါတယ်။